မြန်မာနိုင်ငံအခြေအနေကိုမြန်မာနိုင်ငံဆိုင်ရာလူအခွင့်အရေးအထူးကိုယ်စားလှယ် Tom Andrews ကကုလသမဂ္ဂထွေထွေညီလာခံတက်အကော်မတီအစည်းအဝေးမှာအောက်တိုဘာလ26ရက်နေ့ကအစီရင်ခံစာတင်ခဲ့ပြီးတဲ့နောက်သတင်းစာရှင်းလင်းပွဲလုပ်ခဲ့ပါတယ်။အဲ့ဒီသတင်းစာရှင်းလင်းပွဲမှာမြန်မာနိုင်ငံဟာကဘာကြီးရဲ့လစ်လျူရှုတာကိုခံနေရတယ်လို့ပွင့်ပွင့်လင်းလင်းထုတ်ဖော်ပြောဆိုခဲ့တာပါ
။ Because clearly what is happening right now is failing.
အထင်ရှားပါပဲလက်ရှိမှာဘာဖြစ်နေတယ်လဲဆိုတော့ကမ္ဘာကြီးဟာမြန်မာနိုင်ငံသားတွေအတွက်ဘာမှလုံမပေးနိုင်ခဲ့တာပါပဲဒါကိုမေးခွန်းထုတ်เสียမလိုအပ်တယ်လို့ဒါကိုပြောင်းလဲဖြစ်ဖို့လုံးဝလိုအပ်နေတာအမှန်ပါပဲ
မြန်မာပြည်သူတွေအနေနဲ့ကမ္ဘာကြီးရဲ့တုံ့ပြန်ချက်ကိုနားမလည်ဖြစ်နေရတယ်လို့ Mr. Tom Andrews ကပြောပါတယ်အခုလိုမြန်မာနိုင်ငံရဲ့အခြေအနေပေါ်နိုင်ငံတကာရဲ့တုံ့ပြန်မှုတုံ့နှင်းနေရခြင်းဟာဘာကြောင့်ပါလဲမြန်မာနိုင်ငံတွင်းကဖြစ်ပျက်မှုတွေဟာပြည်တွင်းရေးဆိုတဲ့သုံးသက်ချက်တွေရှိနေလို့လို့ကရင်နီလူအခွင့်ရေးအဖွဲ့ကဒါရိုက်တာကိုပညာကသုံးသက်ပါတယ
်မြန်မာနိုင်ငံရဲ့လက်ရှိဖြစ်နေတာကနိုင်ငံအများစုကဒါပြည်တွင်းရေးပြည်ထောင်လူပဲတတ်မှတ်ကြတော့ဘာလို့စဉ်းစားအောင်ဆောင်ရွက်ပြီးပါလဲ UN ကနေကဒီဟာကပြည်တွင်းရေးဒီပြည်ထောင်တစ်ခုလို့တတ်မှတ်ဖြစ်ရလဲဖြစ်နေပါတယ်နောက်ပြီးစဉ်းစားကြည့်တော့ပညာဒီကိုပြုစည်းဝါးတွေပေါ့နိုင်ငံတစ်ခုချင်းစီကနေသူတို့ရဲ့ဟိုနိုင်ငံလိုက်သူရဲ့ဒီဘက်လုံးငါးစီကလိုက်ပေါ့နော်ကျွန်တော်မြန်မာနိုင်ငံပေါ်မှာဖြတ်ရှုတဲ့နေကဖြစ်နေဆိုရင်တော့စီပေါ်ရေးအမြင်နဲ့ဟိုရှူတောင်းနဲ့ဟိုသူကဟိုကျွန်တော်ချင်းကမှုတွေကိုကျွန်တော်များစုပြရတယ်။နောက်တစ်ခုတော့အားလုံးကဒီမှာ geography ရကလည်းဟိုတရုတ်ရဲ့လုံမမှုနဲ့ဒီလူဆိုင်ရဲ့တက်ကပေးမှုကလည်းကျွန်တော်ဒီချင်းချင်းတွေကိုပို့ပြီးတော့မှအဆူကမှုအနေရောတယ်ဒီမှာလည်းသူကိစ္စဒီမှာနိုင်ငံချင်းအလိုက်ကဒီမှာနိုင်ငံနဲ့သူပတ်ပြီးတော့မှရင်းခုန်နိုင်ငံတွေကြားမှာရင်းခုန်ဖြစ်မှာကိုရှောက်ချင်းချတဲ့ဘောလုံးရှိတော့
မြန်မာနိုင်ငံနဲ့ပတ်သက်ပြီးတရုတ်နိုင်ငံနဲ့အခြေတင်ပြောရမယ့်အရေးကိုအမေရိကန်လိုနိုင်ငံကတော့ရှောင်လွှဲခြင်းပုံရတယ်လို့မြန်မာနိုင်ငံအရေးလေ့လာသူဦးသန်းစိုးနိုင်ကပြောပါတယ်မြန်မာနိုင်ငံအရေးမှာအမေရိကန်ရဲ့ပါဝင်မှုဟာအလွန်အရေးပါတယ်အမေရိကန်သမ္မတကလင်တန်လိုပြက်ပြက်သားသားဆောင်ရွက်မဲ့သမရမျိုးရှိစေခြင်းတယ်လို့ဦးသန်းစိုးနိုင်ကသုံးသပ်ပါတယ်
။ Yugoslavia ဟာကျွန်တော်တိုင်းပြည်နီးတူပဲเนาะအစိမ့်စိမ့်မောမောကွဲလောက်အောင်ဖြစ်လာပြီဆိုတဲ့အချိန်မှာကုလသမဂ္ဂရဲ့ဆုံးဖြတ်ချက်လေ तू ကမဆောင်တော့ဘူး။ तू ဟာ तू NATO ဖွဲ့ကိုပေါ်ပြီးတော့ Yugoslavia နိုင်ငံပြဿနာတွေကိုဝင်ပြီးဖြေရှင်းတာ။တကဘာတော့ကန့်ကွက်လေလောက်တာပဲဗျာ။အင်အားကြီးနိုင်ငံတွေလောက်လာပြီဆိုလို့ရှင်ဘယ်သူမှမပြောရဲပါဘူးဗျာ။ကျွန်တော်တို့ကအဲ့လောက်ထိတောင်တောင်းဆိုရမို့ငွေနဲ့လက်နဲ့လောက်ပဲတောင်းဆိုတာအဲ့တော့ကျွန်တော်ကတော့ကလင်တန်လိုခေါင်းဆောင်မျိုးတယောက်အမေရိကန်မှာပေါ်ပေါက်ပါစေလို့ကျွန်တော်တို့တော့ဆူတောင်းနေရမယ်အခြေအနေပဲဗျာ
မြန်မာနိုင်ငံဆိုင်ရာလူအခွင့်အရေးအထူးကိုယ်စားလှယ် Tom Andrews ကတော့မြန်မာနိုင်ငံကအရေးကိုဖြည့်ရှင်းဖို့ကုလသမဂ္ဂအထွေထွေအတွင်းမှုချုပ်ကစပြီးနိုင်ငံခေါင်းဆောင်တွေစုပေါင်းပြီးဆောင်ရွက်ဖို့လိုတယ်လို့ပြောသွားပါတယ်
I think that all the leadership of the United Nations
ထွေထွေအတွင်းမှုချုပ်အပါအဝင်ကုလအရာရှိအရာခံတွေအားလုံးမြန်မာနိုင်ငံပြဿနာအပေါ်မှာလုံးလဝရိယနဲ့စိတ်ဝင်စားမှုထားပြီးဒီပြဿနာအပေါ်ဘလို့လွှမ်းခြုံဆောင်ရွက်နိုင်ပါလဲဘလို့ရွေ့အောင်လုပ်ကြမလဲဆိုတာကိုစဉ်းစားပြီးလုပ်ဖို့လိုပါတယ်ကုလသမဂ္ဂလိုပဲကမ္ဘာခေါင်းဆောင်တွေလည်းပါဝင်ဆောင်ရွက်ဖို့လိုပါတယ
် Mr. Tom Andrews သတင်းစာရှင်းလင်းပွဲမှာပြောသွားတာပါTom Andrews ကမြန်မာပြည်သူတွေနဲ့ယူကရိန်းပြည်သူတွေဟာဆက်နွယ်မှုတွေရှိနေကြပါတယ်။ယူကရိန်းပြည်သူတွေကိုပစ်ကတ်နေတဲ့လက်နက်မျိုးတွေနဲ့မြန်မာပြည်သူတွေလည်းပစ်ကတ်ခံရတယ်လို့ဒီလက်နက်တွေကိုထုတ်လုပ်သူဟာလည်းတဦးတည်းဖြစ်ပါတယ်လို့ပြောဆိုသွားပါတယ်ခင်ဗျာ။